လုံချိုကြီးကောင်စီမှာပြီးခဲ့တဲ့ဒသမလကချမှတ်ခဲ့တဲ့ပထမဦးဆုံးချိန်မြမရေးဆုံးဖြတ်ချက်နဲ့ပတ်သက်လို့စစ်ကောင်စီကလိုက်နာအကောင့်ထဲဖော်မဖော်သုံးသပ်မဲ့ဆွေးနွေးပွဲကိုလာမဲ့မတ်လလည်းမတိုင်ခင်မှာလုပ်ဖို့ရှိကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်းမကြီးဦးကျော်မိုးထွန်းကပြောကြားလိုက်ပါတယ်။တင်းလာလေးကဝါရှင်တန်ဒီစီမှာပြုလုပ်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဌာနရုံးဖွင့်ပွဲအခမ်းအနားမှာပြုလုပ်ခဲ့တဲ့တင်းစာရှင်းလင်းပွဲမှာတမ်းမကြီးဦးကျော်မိုးထွန်းကအခုလိုပြောခဲ့တာပါ။
မတ်လဖြစ်တဲ့အတွက်ကြောင့်အဲဒီကာလမှာတော့မော်ဇမ်ဘစ်ပေါ့နော်။မော်ဇမ်ဘစ်နိုင်ငံကတော့ presidency ဖြစ်မယ်ပေါ့နော်။ဘယ်လိုပုံစံမျိုးနဲ့သူ program ကို work ကိုသူရေးဆွဲမလဲဆိုတော့သိရသေးဘူး။ဒါပေမဲ့လည်းဒီ15 March မတိုင်ခင်မှာတော့မြန်မာကိစ္စကိုဆွေးနွေးရမယ်ဆိုတဲ့ဥစ္စာပါဝပါမယ်ဆိုတဲ့သဘောတော့ရှိတယ
်။လူကြီးကောင်စီရဲ့ဆုံးဖြတ်ချက်မှာတော့မြန်မာနိုင်ငံကအကြမ်းဖက်မှုတွေကိုချက်ချင်းရဆိုင်ပြီးအာဆီယံပုံသဘောတူညီချက်5ရပ်ကိုအခိုင်အမာအကောင့်တွေဖော်ဖို့မြန်မာပြည်သူတွေရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားနိုင်တာပေါ့တဲ့ချိုးပေါက်ကျူးလွန်သူတွေကိုအရေးယူနိုင်ဖို့လူသားချင်းစာနာထောက်ထားမှုလို့ကနေသူတွေစီကိုအကူအညီတွေအဟံတမ်းရှိပေးအပ်နိုင်ဖို့ဆုံးဖြတ်ထားပါတယ်။ဒါ့အပြင်ဒေါ်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ပါဝင်မတရားဖမ်းဆီးထားသူတွေကိုချက်ချင်းလွတ်ပေးဖို့လည်းပါဝင်ပါတယ်။